Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဇူလိုင်လ26ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလှိုင်းတိုမီတာ25 40 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးခြိုက်ပ
ါကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ခင်းနားဆင်ရမယ့်ခြေတန်းရောက်သတင်းတွေထဲမှာတော့စကိုင်းတိုင်းရင်းမပင်ခရိုင်မှာမနေ့ညကအထိစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားတိုက်ပွဲဖြစ်ပွားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတွေမနိုင်မနှင်းဖြစ်လာပွဲရှိတဲ့အကြောင်းနဲ့ဗင်နီဇွဲလားသမ္မတကအတိုက်ခံတွေနဲ့ဆေးဆက်ဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းလေးကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ထိုင်းကရာဘာဆေးရုံတစ်ခုမှာတော့မြန်မာလူသား200ကျော်ကိုဗစ်ကူးစက်ခံထားရပါတယ်ရှင်
။ဒီဘာဘာဒီတိကျတဲ့အဲအဲ့မှာရာဘာဆေးရုံတစ်ခုမှာရှိရဲ။အဲ့ဒါနဲ့ပတ်သက်ရဲ့ဆေးရုံတော်တော်တော့ပိတ်ထားတယ်
ဒီတဲ့နဲ့အတူကိုရိုနာဗိုင်းရပ်စ်ကခန္ဓာကိုယ်ခုခံအားစနစ်ကိုဘယ်လိုတိုက်ခိုက်နေသလဲဆိုတာကိုလည်းကြားချက်ရမှာပါဒီနောက်မှာတော့ COVID-19 ကာလတည်ဆုံးသူတွေအရေးကူညီဆောင်ရွက်ရတဲ့အခြေအနေဆွေးနွေးထားတဲ့မြန်မာအရေးဆွေးနွေးကံကြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကတုတ္တသတင်းဖတ်ဆင်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျမတို့တင်ပြပေးမှာပါရှင်
စကိုင်းတိုင်းရင်းမပင်ခရိုင်နှစ်ထောက်အုပ်စုအုံဆောင်တော်ပြမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေကြားဇူလိုင်25တင်းကနနေ့ညအထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့လုံခြုံရေးအမည်မဖော်လိုတဲ့ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ
်တိုက်ပွဲကနှစ်ထောက်အုပ်စုထောင်းဆောင်တော်ပြမှာတိုက်ပွဲဖြစ်နေတာဖြင့်အခုကျမတို့မိုးချုပ်ထိဖြစ်နေတော့ RPG တွေနဲ့ထုတယ်တဲ့ဒါမှကျမတို့ PDF တွေမကတ်နိုင်ဘူးတဲ့ကိုကနွားတွေလည်းတတ်စားတယ်တဲ့နော်လူတွေကလည်းပြစ်တဲ့ခက်တဲ့ဖုန်ကြီးစကားနော်မှန်တယ်လို့ပြောတယ
်အဲ့ဒီဒေသမှာအင်ဂျင်50ကျော်ရှိပြီးရွာသား150ကျော်ထွက်ပြေးတင်းရှောင်နေရပါတယ်ဒီတော့တွင်ရင်းမပင်ခရိုင်ဆလင်းကြီးမြို့မှာနေစဉ်ဆိုသလိုဆရာနာသိမှုစန့်ကျင်တဲ့ခြေတက်ဆနာပြပွဲတွေရှိပြီးစစ်ကောင်စီတပ်တွေကလာရောက်ဖြိုခွဲရကရွာသားတချို့အဖမ်းခံရတယ်လို့ကိုဗစ်ကြောင့်ဆလင်းကြီးမြို့အဝင်စာသင်ကျောင်းမှာကွာရန်တင်းဝင်နေတဲ့လူ၅ဦးကိုဖမ်းဆီးသွားတယ်လို့ဒေသခံအမျိုးသမီးတဦးကပြောပါတယ်အခုလို့ဖမ်းဆီးတဲ့အထက်မှာ DPP သတင်းနောက်တဦးလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားတာပြီးဒိုလာပြီးတစ်ချိန်တည်းမှာပဲတည်ဆုံးသူအရေအတွက်ကလည်းဒိုလာတာကြောင့်လူနာတွေအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပဲတစ်ဖက်မှာလည်းတည်ဆုံးသူတွေကိုဒဂျူရစ်အတွက်အခက်အခဲဖြစ်နေတယ်လို့လူမှုကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်။ဟုတ
်ဘူးပြီးတော့ကျွန်တော်တို့ကဒီလိုင်းလာလူမှုတွေနေလာနေတော့ကျွန်တော်တို့နိုင်တာလည်းမတွေ့ရဘူးနော်။ကျွန်တော်တို့ကူညီပေးတာကတော့ကျွန်တော်တို့ကအရင်ကဆိုလို့ရှိရင်ဆိုလို့ငါကျွန်တော်တို့ကညာလုံးပေါက်တွေတွားတိုးတယ်ညာလုံးပေါက်တွေပြီးရတာလေအောက်ဆီဂျင်ကိုကျွန်တော်တို့ကနေပြီးတော့လူတဦးလင်း10လီတာတုံးမဟုတ်15လီတာတည်းကိုကျွန်တော်တို့အတူတူဒီကျွန်တော်ဖြစ်သေးပါတယ်
ဆိုင်တရာမြို့နယ်ကကိုဗစ် -19 အရေးပေါ်တုံ့ပြန်မှုအဖွဲ့တာဝန်ရှိသူက VOA ကိုပြောပြခဲ့တာပါကိုဗစ် -19 ကူးစက်ဖြစ်ပွားမှုတိုးလာနေတဲ့တစ်ဖက်မှာသေဆုံးသူအရေအတွက်ကလည်းများလာနေတာကြောင့်နာရီးကိုအချိန်မီကူညီမပေးနိုင်တာမျိုးတွေလည်းရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်ရှင
်ကိုဗစ်ကူးစက်မှုပြန်မြင့်တက်လာနေတဲ့ထိုင်းနိုင်ငံမှာကိုဗစ် -19 လူနာကုသရေးအသုံးပြုဖို့အတွက်ထိုင်းအစိုးရပိုင်းဆေးဝါးဖော်စပ်ရေး GPO ဌာနကထုတ်ဝေတဲ့ Fever Fiber ဆေးပြားကိုအသုံးပြုနိုင်ပြီဖြစ်တယ်လို့ထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကအတည်ပြုပေးလိုက်ပါတယ်။ပြည်တွင်းတော့အဲ့ဒီဆေးပြားဟာသူ့နဲ့အာနိသင်ချင်းတူပြီးနိုင်ငံခြားအနေတွင်းနေရတဲ့ဆေးတွေထက်ဈေးထက်ဝက်လောက်တက်တာတယ်လို့ဆေးဝါးထုတ်လုပ်ရေးအေဂျင်စီကျွမ်းကျင်သူစူအန်ပစ်တာခွန်ကပြောပါတယ်။လက်တော်ထိုင်းနိုင်ငံရဲ့ကိုဗစ်ကူးစက်ရေးမှာနေစဉ်ဆိုသလိုဆေးပြား3သိန်းလောက်လိုအပ်နေပြီးတစ်လစာအတွက်ဆေးပြား6သန်းလောက်သုံးနေရတာပါပြီးခဲ့တဲ့ AB လအစောပိုင်းမှာစတင်လာခဲ့တဲ့ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းနောက်ပိုင်းကိုဗစ်ကူးစက်ရေးအပိုင်းမှာဆေးဝါးလိုအပ်ချက်တွေရှိတာကြောင့်ထိုင်းအစိုးရကဒီပတ်အနေဆေးပြား 5.5 သန်း င်သွင်းနေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကြောင့်တရက်ထဲမှာ129ဦးပြီးခဲ့တဲ့ရက်ကသေဆုံးခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ကူးစက်မှုနဲ့သေဆုံးမှုပြန်ပြီးတော့တိုးလာနေတာကိုကြုံတွေ့နေရပြီးတနင်္ဂနွေနေ့တုန်းကတော့ကိုဗစ်ကြောင့်228ဦးသေဆုံးခဲ့ရပြီးကူးစက်သူအသစ်က11,292ဦးရှိတယ်လို့ Hindustan Times သတင်းကဖော်ပြပါတယ်ဤပွဲတော်အလရက်တွေအပြီးကိုဗစ် -19 ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုအရေအတွက်တိုးလာတဲ့အပေါ်စိုးရိမ်စရာဖြစ်လာနေချိန်မှာပဲလက်ရှိနှုတ်အတိုင်းကိုဗစ် -19 လူနာအရေအတွက်ဆက်ပြီးရှိလာမယ်ဆိုရင်တော့ဆေးရုံတွေမှာနေရာလွတ်ကျန်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကတနင်္ဂနွေနေ့မှာသတိပေးထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကဤပွဲတော်ကာလအတွက်အသွားအလာကန့်သက်တမ်းမြှင့်မှုတချို့ကိုအစိုးရကဖြေလျှော့ပေးခဲ့ပါတယ်ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုထိန်းချုပ်နိုင်ရေးအတွက်နိုင်ငံတော်14ရက်ကြာအသွားအလာကန့်သက်တမ်းမြှင့်ချက်ကိုပြီးခဲ့တဲ့တောက်ကြနေ့မှာပဲအစိုးရကပြန်လည်ချမှတ်ခဲ့ပါတယ်ရှင်
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုအတွင်းမျိုးဗီဇာပြောင်းဒယ်လ်တာကိုဗစ်ပိုးပြန်ပွားနေတာကြောင့်ကိုဗစ်ကူးစက်မှုတွေတကြော့ပြန်ပြင်းထန်လာနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အကြံပေးအမေရိကန်ရဲ့ထင်ရှားတဲ့ကူးစက်ရောဂါပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတနင်္ဂနွေနေ့ကသတိပေးလိုက်ပြီးအထူးသဖြင့်ကိုဗစ်ပိုးကာကွယ်ထိုးစေးထိုးနှံဖို့ငင်းဆန်နေသူတွေနေထိုင်နေတဲ့ပြည်နယ်တွေမှာပိုပြီးတော့စိုးရိမ်ရာကြောင်းပြောကြားလိုက်ပါတယ်လူဦးရေ50ရာခိုင်နှုန်းကကာကွယ်ဆေးမထိုးရသေးတဲ့အတွက်ကိုကူကိုအန်ဒီရဲတွင်ကိုတွန်းပို့နေသလိုဖြစ်တယ်လို့ CNN ရုပ်သံနဲ့မေးမြန်းခန်းမှာဒေါက်တာဖောင်ချီကပြောကြားသွားတာပါအမေရိကန်မှာကိုဗစ်ကြောင့်ဆေးရုံတက်ရတာဒီနေပါလာတယ်ဆိုပေမဲ့ဒီတရက်ထဲမှာကိုဗစ်ကူးစက်လူနာကတိုးလာနေတာပါအခုချိန်ထိတော့အမေရိကန်နိုင်ငံသား162တန်းကာကွယ်ဆေးအပြည့်အဝထိုးထားပြီဖြစ်ပါတယ်
ဂျပန်နိုင်ငံရဲ့ဒုက္ခသည်အသည့်အမှတ်ပြုမှုဆိုင်ရာစနစ်တိုးတက်လာရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ထံကနေအကြံဉာဏ်တွေရယူနိုင်ရေးဂျပန်အစိုးရကပြင်ဆင်နေတယ်လို့ NHK သတင်းကဖော်ပြပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနရဲ့မဟာမင်းကြီးဆာဆာကီရှိုကိုနဲ့ဂျပန်ဆိုင်ရာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဌာနကိုယ်စားလှယ်ကယ်ရင်ဖာကတ်စ်တို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကနားလည်မှုစာချုပ်လာတစ်ခုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။လူမျိုးနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်လဲတခြားအကြောင်းတွေကြောင့်ဌာနပြန်ရင်နှိမ့်ဆက်ညှဉ်းပန်းခံရနိုင်ခြေရှိတဲ့နိုင်ငံသားတွေကိုကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်အရဒုက္ခသည်အဖြစ်ဂျပန်ကအသိအမှတ်ပြုထားပါတယ
်။နော်ဝေနိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုအရနိုင်ငံရေးအတိုက်ခံနေတဲ့ရှေ့လာတဲ့မက္ကဆီကိုနိုင်ငံမှာတွေ့ဆုံဆွေးနွေးဖို့စလုပ်နေပြီလို့ရည်ရွယ်ထားကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောကြားလိုက်ပါတယ်။ဒီလိုရက်ကိုအမေရိကန်ကသဘောတူကြိုဆိုမယ်လို့သူကမျှော်လင့်နေတာပါ။ရေနံရောင်းချတဲ့ဒီဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးအကြမ်းသားတဲကိုကြော်လွှားနိုင်ရေးအတွက်အတိုက်ခံနေဘက်ကနီးဗျူဟာပြောင်းပြီးတော့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုကန့်လန့်လာခဲ့တာပါ။အကယ်၍မာဒူရိုကသာတိသာတိုးတက်ပြီးတော့ဒီဆွေးနွေးပွဲတွေကိုပြန်လုပ်ခဲ့ရင်စီးပွားရေးပိတ်ဆို့မှုတွေကိုပြန်ယူသိမ်းပွဲရှိတယ်လို့အမေရိကန်အပါဝင်နိုင်ငံသားရေးဝန်ကြီးတွေကပြောပါတယ
်။တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာရှန်ဟိုင်းနဲ့အနီးအနားကကမ်းရိုးတန်းဒေသတွေမှာတနင်္ဂနွေနေ့ကတိုင်ဖွန်းမုန်တိုင်းအင်ဖာဂုံးတွင်းပိုင်းကိုဝင်ရောက်တာမှာရေကြီးပြီးတစ်ပင်တစ်ထောင်လောက်ပြိုလဲနေတာနဲ့အတူပဲလေရင်ခီးစဉ်အလုံးဖြတ်သိမ်းထားရတယ်လို့စီးပွားရေးလုပ်ငန်းတွေကိုပိတ်သိမ်းနောက်မြေအောက်ယထာပြေးဆွတ်မှုတွေကိုလည်းလျှော့ချဆိုင်းငံ့ထားရပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးမှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံဘက်ကမြန်မာအလုပ်သမားတွေကိုဗစ်ကူးစက်ခံထားရတဲ့အခြေအနေကိုပြောပြပေးချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရပြည်နယ်ဒဲကရာဘာ ဒီပစ္စည်းထုတ်လုပ်တဲ့စက်ယုံတယုံမှာမြန်မာအလုပ်သမားနေရာကျော်ကိုဗစ်90ခန့်ရာပြီး90ခန့်ရဖို့အန်တီရအမြင့်ဆုံးဖြစ်နေတဲ့တခြားအလုပ်သမား900ကျော်ရှိနေတဲ့အတွက်စက်ယုံကိုဩဂုတ်လ9ရက်နေ့အထိရယူပိတ်လိုက်ပါတယ်ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်ထိုင်းတောင်ပိုင်းလက်ကွန်စီထမရပီနယ်က
ရမလိုသမားထောင်ထဲရှိနေပြီးကိုဗစ်19ရာမှာကူးစက်သူအလုပ်သမားနှစ်ရာကျော်တွေ့ရာကြောင့်စက်ရုံကိုပိတ်ခဲ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်ကျွန်တော်တို့ကဒီထောင်ပိုင်းနှစ်ခုစီထမရအဲ့မှာပေါ့အဲ့ဒီဘာသာတိတ်ထုတ်တဲ့စက်ရုံအဲ့မှာပြောပါစေတဲ့အလုပ်သမားတွေတွေ့ရတယ် ီးကြီးတဲ့အချိန်မှာကဒီစစ်သားကဟိုဖြစ်လို့ပြတာများတော့တွေ့ရတယ်လေ
။န
ောက်ကျန်တဲ့ဆိုရင်ရတဲ့အုပ်စုကလည်းမပါတာစုစုပေါင်း900ကျော်ရှိတယ်။နောက်လည်းအနည်းငယ်ဆိုရင်ရတဲ့အုပ်စုက1000ကျော်ရှိတယ်။အဲ့ဒါကြီးရတဲ့ဖတ်စစ်ကအောင်ပါပေါ့နော်။
ထိုင်းနိုင်ငံမြောက်ပိုင်းဖတ်ချပွန်ပြည်နယ်တဲကစက်သားစေုံမှာတော့မြန်မာလူသမားထောင်ထဲချီပြီးကူးဆက်တာတွေစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။အော်ဟုတ်တယ်ဖတ်ချပွန်တော့ဖြစ်တာကဘုံရဲနေရခဲ့ရလေ။ဟုတ်ကဲ
့ဟုတ်က
ဲ့စက်သားစေုံဟုတ်ကဲ့မြန်မာလူသမားအများကြီးရှိရတယ်။အများကြီးရတယ်အခုပေါ်ပေါ်တော့ထပ်တွေ့ရတယ်ရစုပေါင်းဆို3000ကျော်တွေ့ရတယ်။3000တွေ့ရတယ်ထင်တယ်ဟုတ်ကဲ့
ဟုတ်ကဲ့
ဒီစီလိုထပ်တွေ့ရ
ထိုင်းနိုင်ငံစမောပရာဂန်ပြည်နယ်ဗန်းဆောင်ထုံဆိုတဲ့နေရာမှာရှိတဲ့စစ်ရုံတရုံမှာတော့မြန်မာလူသားတွေကိုဗစ်ကူးစက်ခံရမှုတွေရှိနေပေမဲ့စစ်ရုံကမပိတ်ပဲစစ်ရုံတွင်းမှာပဲအလုပ်ဆက်လုပ်ခိုင်းနေတဲ့အတွက်စစ်ရုံလူသားတွေဆန္ဒပြမှုတွေဖြစ်ခဲ့ရတယ်ဆိုပြီး AAC လူသမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းအခုလိုပြောပြပါတယ
်။ဟောဒီဥစ္စာဖြစ်နေတဲ့နေရာကတော့မှထိုင်းနိုင်ငံစမောပရာဂန်ခရိုင်ပေါ့နော်။ဗန်းဆောင်ထုံလို့ခေါ်တဲ့ဗန်းဆောင်ထုံနေမှာရှိတဲ့စက်ရုံတွင်းမှာအလုပ်သမားတွေကိုဥစ္စာမနေ့ကပေါ့နော်မဖြစ်ခင်ကတော့မနေ့ကနေပြီးလူစုဆန္ဒထုတ်ဖော်မှုဖြစ်ခဲ့တာပေါ့အလုပ်သမားတွေကအလုပ်ကြာရာရာကြော်တယ်ပေါ့နော်ဟိုရာကနန်းကြော်တယ်ဒီတောင်းဆိုရတဲ့အကြောင်းကတော့ဒီစက်ရုံထဲမှာအလုပ်သမားတွေကိုဗစ်ကူးစက်ခံရတဲ့လူတွေညားနေဒါနဲ့စက်ရုံမပိတ်ဘူးပေါ့နော်ပုံမှန်မဲ့ဒီလိုပဲခါတိုင်းလိုပဲအလုပ်သမားတွေကိုအလုပ်တွေရှင်းခိုင်းနေတယ်အပြီးတော့ကုပြဟိုဒါကုသမှုတွေမပေးတာတွေဟိုကျင်းနှံ့မှုမရှိတာပေါ့အဲကြောင့်ဒီကိုဗစ်ကူးခံမှာကြောက်ပြီးတော့ဒီဘာမှမဖြစ်တဲ့အလုပ်သမားတွေကဒီစက်ရုံကိုခိတာပြပေးဖို့ဒါမှမဟုတ်ရင်လည်းအခြားကျမကြီးစောင့်ဆောင်မှုတွေတစ်ခုခုလုပ်ပေးဖို့လူစုတောင်းဆိုတာတောင်းဆိုတာပေါ့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ4,900ကျော်ထိရှိလာပြီးဇူလိုင်လ25ရက်နေ့တက်နေတဲ့မှာပဲကူးစက်သူအမြင့်ဆုံးဖြစ်15,300ကျော်ရှိလာပါတယ်စုစုပေါင်းသေဆုံးသူကတော့4,000ကျော်ရှိလာပြီးဆိုပြီးထိုင်းကျမကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင
်မအေးအေးမှာပါရှင်တော်ရရှင်များရှင်2019ဒီဇင်ဘာလလောက်ကစပြီးကမ္ဘာနိုင်ငံတွေမှာကူးစက်ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ဘယ်လိုလူတွေမှာကူးစက်နိုင်ကြည်များတဲ့ကိုဗစ်လူနာတွေကိုဘယ်လိုကုသမှုပေးရမလဲနောက်ဗိုင်းရပ်စ်ရဲ့သဘောတဘာဝဒါတွေကိုသုတေသနပညာရှင်တွေအတော်များများကလေ့လာခဲ့ကြပါတယ်ဒီယောဂပိုးဟာလူခန္ဓာကိုခုခံအားစနစ်ကိုအားနည်းသွားအောင်ဘယ်လိုတိုက်ခိုက်တယ်ဆိုတာကိုလည်းသုတေသနပညာရှင်တွေကဆက်ပြီးတော့လေ့လာနေကြပါတယ်ဗီယိုရဲ့သတင်းတောက်ကာရိုဖျာဆန်သတင်းပေးပို့ထားတာကိုမမျှသစင်အောင်ပြောပြပေးပါမယ်ရှင်
ပေါ်နေကြခနာကိုခုခံအားတုံ့ပြန်တိုက်ခိုက်မှုစနစ်ကိုပြန်ပြီးတိုက်ခိုက်ခံနေရတယ်လို့ဖလော်ရီဒါပြည်နယ်ကလီဗ်လန်သုတေသနစင်တာကမီခေလာဂက်ကပြောပါတယ်သူကဒီခနာကိုခုခံအားစနစ်ကိုအိမ်တိမ်မှာဖောက်ထွင်းဝင်ရောက်သူတွေခိုးဝင်လာတဲ့အခါမှာအချက်ပေးတဲ့စနစ်နဲ့ခိုင်းနိုင်ပြီးတော့ပြောဆိုပါတယ
် Basically the invader in this case
အခြေခံအားဖြင့်ယူချိုဝင်လာတဲ့သူတွေကအိမ်တိမ်ကိုဝင်ဖောက်ရင်အချက်ပေးစနစ်ကိုဖျက်လိုက်မယ်အဲ့လိုပဲပေါ့အခုဒီမှာကိုဗစ်ပိုးကအချက်ပေးစနစ်ကိုဖျက်လိုက်ပြီးတော့ခနာကိုထဲမှာပွားသွားတာယောဂကုသတာနဲ့တပြိုင်တည်းဒီယောဂပိုးကခန္ဓာကိုယ်ခုခံအားစနစ်ကိုချက်ချင်းတိုက်ခိုက်ဖျက်ဆီးပစ်တယ်လို့သူကပြောပါတယ်
။နောက်အဓိကတစ်ချက်ကဒီပိုးကခန္ဓာကိုယ်ခုခံအားစနစ်တိုက်ခိုက်မှုကနေလွတ်နေတာမျိုးပါ။ခန္ဓာကိုယ်ခုခံအားစနစ်ကဒီလိုကုသရတဲ့ပိုးကိုမတိုက်နိုင်တော့ဒါကတော်တော်လေးကိုအနေနဲ့များပါတယ်
။ဒါပြင်အခုအလျင်မြန်ပြန့်နှံ့ကုသနေတဲ့ Delta variant ကိုရိုနာဗိုင်းရပ်စ်ပိစာကွဲကအနေနဲ့ပိုပြီးတော့များပါတယ်။
အခုနောက်ပိုင်းအမေရိကန်နိုင်ငံမှာဒီမျိုးဗီဇကွဲ virus ကူးစက်မှုတွေအဓိကတွေ့လာရပါတယ်။ COVID-19 ရောဂါပိုးကိုခန္ဓာကိုယ်ကတုံ့ပြန်တိုက်ထုတ်ဖို့နည်းလမ်းတွေကို GAG နဲ့သုတေသနပညာရှင်တွေတက်ခွဲဆန်းသက်နေတာဖြစ်ပြီးသူတို့ဆန်တက်နေတဲ့နီလန်းတွေနဲ့ယောဂပုဂ္ဂိုလ်တိုက်ထုတ်ဖို့စေဝါဖော်ထုတ်နိုင်တယ်လို့ဆိုတာကိုပါတယ
်
COVID-19 ရဲ့ enzyme တက်ကိုပြစ်မှတ်ထားပြီးတော့ဒီ virus ကိုဓာတ်ရိုက်တားဆီးပိတ်ဆို့နိုင်ဖို့စံတန်နေပါလေ။တစ်ဖက်ကလည်းခန္ဓာကိုယ်ခုခံအားစနစ်ကိုပြင့်တင်ပေးပါလေ။ဒါကတကယ်အကျိုးရှိတဲ့ကုထုံးတစ်ခုဖြစ်လာတယ်လို့ကျွန်မကတော့ယုံကြည်ပါလေ။
ရက်နဲ့သူတေသနာပညာရှင်တွေဟာစံတန်မှုတွေကိုဓာတ်ခွဲခန်းအတော်များများမှာပြုလုပ်နေကြပါလေ။သူတို့စံတမှုတွေအောင်မြင်ခဲ့ရင်တော့ COVID-19 ကုထုံးအသစ်တွေနဲ့လူနာတွေကိုကုသပေးနိုင်မှာဖြစ်တယ်လို့ COVID နဲ့ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့တခြားရောဂါတွေအတွက်ကုထုံးတွေလည်းရှာဖွေတွေ့ရှိလာနိုင်ပါရဲ့ရှင်
။မမြသစင်အောင်ပါရှင်။ရန်ကုန်မြို့မှာတည်ဆုံသွားရသူတွေရဲ့ရုပ်အလောင်းတွေအချိန်မီတကြူနိုင်အောင်စူးစမ်းတည်ယူပေးနေရတယ်လို့နာယီပရဟိတအကူအညီပေးနေတဲ့ကိုပူတူးကပြောပါတယ်။အကူအညီပေးနေရတဲ့အခြေအနေကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။မင်္ဂလာပါကိုပူတူးရှင
့်။ဟုတ်ကဲ့မင်္ဂလာပါအမဟုတ်။ဟုတ
်ကိုပူတူးကတော့ဒီမြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါတယ်။အခုလက်ရှိမှာတော့ဒီကိုဗစ်လူနာတွေအတွက်ပေါ့နော်အောက်ဆီဂျင်ရနိုင်အောင်လို့စူးစမ်းပေးနေတဲ့သူတယောက်ဖြစ်တယ်။နောက်ပြီးတော့ဒီတေဆုံးသွားသူတွေအတွက်ကိုလည်းနိုင်ရေးအကူအညီပေးနေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့အခုလက်ရှိဒီရပိုင်းအတွင်းမှာပေါ့နော်ကိုပူတူတနေ့တနေ့ဖြတ်သန်းနေရတာဘာတွေလုပ်ပေးနေရလဲဘလို့ဖြတ်သန်းနေရလဲဆိုတာအရင်ဆုံးပြောပြပါရှင
်ဟုတ်ကဲ့ကျွန်တော်ဒီရပိုင်းနေမှာဆိုရင်အရင်ဒီကိုဗစ်အရင်မဆိုးဝါးခင်ကဆိုရင်တော့ကျွန်တော်ဟိုပါဖိုးဖွားတွေကိုကျွန်တော်ကူညီပေးပြတယ်ပေါ့နော်ညံပါတဲ့ဖိုးဖွားတွေကိုကျွန်တော်တားပြီးတော့လူတန်းတာတို့တားရောက်ကူညီတာတို့အိတ်ဆောက်ပေးတာတို့အခုဒီတစ်ခေါက်ကကြတော့အခုကိုဗစ်တွေဖြစ်တော့ကျွန်တော်တို့အရင်တည်းကလည်းဒီကူညီမှုတွေလောက်ခဲ့တယ်ပေါ့နော် first week second wave မှာလည်းကျွန်တော်တို့အကောင်းဆုံးကူညီပေးနိုင်ခဲ့တယ်ပေါ့နော်အခု third wave မှာကျတော့ကျွန်တော်တို့ထိန်းချုပ်အဲလူနာထက်ကျွန်တော်တို့အခု dead body တွေကိုအများဆုံးကျွန်တော်တို့ပို့ဆောင်ပေးနေရတယ်ပေါ့နော်အဲဒီရက်ပိုင်းမှာတော့ dead body တွေအများများပြပါတယ်ကွယ်လွန်သွားကြတဲ့ဟိုမိသားကွယ်လွန်သွားကြတဲ့အောက်ချင်းကြီးရဲ့မိသားစုဝင်တွေလည်းဒီကနေစိတ်မကောင်းပါဘူးလို့ပြောပါတယ်ပေါ့နော်ဟုတ်ကဲ့
အခုလိုမျိုးဒီကိုပူတူတို့လိုမျိုးသူများကိုကူညီနေကြတဲ့သူတော်တော်များများအခုရပိုင်းပြောနေတာကြားနေရတာတော့သူတို့တော်တော်လေးဟိုစိတ်ညစ်ကြတယ်ဗောလေအဆင်မပြေမှုတွေများလို့အဲ့တော့ကိုပူတူကိုယ်တိုင်ဟောကိုယ်တိုင်ဒီလိုကူညီနေရတဲ့အခြေအနေမှာကိုယ့်အတွက်ဟိုစိတ်ပြက်လက်ပြက်ဖြစ်စရာဘာတွေတွေ့ကြုံနေရလဲဆိုတာလည်းပြောပြလို့ရမှာရှင
်ကိုယ့်အနေပြောရရင်တော့ဗျာဟိုပထမအဦးဆုံးအနေနဲ့ဗောဒီလို dead body အပြောက်ပြားကြီးဘယ်သူမှမတည်ဆောင်ချင်ဘူးဗောနော်ဟိုကျွန်တော်တို့ကလူသားတွေပဲဟိုလူသားတိုင်းကကျွန်တော်ရဲ့အမျိုးဆွေတွေပဲပေါ့နော်ကျွန်တော်အမျိုးတွေပဲကျွန်တော်ရဲ့မိတ်ဆွေတွေပဲပေါ့အဲ့တော့တယောက်ချင်းစီဘယ်သူပဲဖြစ်ဖြစ်တည်တဲ့လူဖြစ်ဖြစ်မတည်တဲ့လူဖြစ်ဖြစ်တေဆုံးသွားတာကျွန်တော်တို့ဆွေမျိုးတွေတေဆုံးသွားတယ်တူတူပါပဲအဲ့အတွက်ကိုအရန်ဝန်းနေရတယ်ပြီးတော့ဟိုအရင်နဲ့မတူတာကကျွန်တော်တို့ဒီလိုမျိုးတုတ်တန်နေမှာပြင်းပြသွားတဲ့ဒီ dead body လေးမရှိခဲ့ဘူးပါဘူးကျွန်တော်တို့လောက်လာတဲ့ဟိုဒီ body volunteer လောက်လာတဲ့ဒီ dead body တဲတဲ့ volunteer လောက်လာတဲ့တက်တန်းတောက်ဆောင်မှာဒီလောက်ထိရပြရဲဆိုတာမတွေ့ခဲ့ဘူးပါဘူးဒါပထမအဦးဆုံးကြုံချင်းမှာကျွန်တော်တို့ကျွန်တော်အနေနဲ့ပြောရပါတော့ကျွန်တော်အနေနဲ့ပထမအဦးဆုံးကြုံချင်းမှာအဲ့တော့အရင်ကိုစိတ်ထိခိုက်ရတယ်ပြီးတော့ကိုတေဆောင်ရတဲ့ဇလောင်းချင်းစီမှာလည်းမိသားစုဝင်တွေရှိကြတယ်သူတို့မိသားစုဝင်တွေတောကတွေရုပ်ဝိသားစုဝင်တွေပူဆွေးဝမ်းနည်းမှုတွေကကျွန်တော်တို့အပေါ်ပေါ်မှာစမ်းမှုနိုင်အဲ့တော့ကျွန်တော်တို့လည်းထပ်တူခံစားရတယ်အဲ့တော့ကျွန်တော်များစွာစိတ်ထိခိုက်ကြရတယ်ပေါ့ခင်ဗျဟုတ်ကဲ့
ဒီအခုလက်ရှိဖြစ်နေတဲ့ပြဿနာကြီးတစ်ခုอ่ะပေါ့เนาะဒီအလောင်းတွေကိုအလျင်မြောင်လို့မီးရှို့မပေးနိုင်တဲ့ပြဿနာပေါ့တုတ်တန်နေမှာခုနပြောသလိုပဲအလောင်းတွေကိုအလျင်မြောင်မီးမရှို့ပေးနိုင်တဲ့အတွက်ကြောင့်မဟုတ်လို့တန်းစီစောင်းနေရတာမျိုးအခက်အခဲအများကြီးဖြစ်နေတယ်လीဒါကဒီကိုပူတူတို့လိုမျိုးဒီဟိုနိုင်အကူညီပေးနေသူတွေအတွက်တော်တော်လေးအခက်အခဲဖြစ်စေမယ်လို့ထင်ပါတယ်ရှင
့်ဟိုဟာတုတ်တန်ကြီးကတော့သူ့ဟာနဲ့သူတော့ကူညီပေးနေတာပေါ့เนาะဟိုသူတို့လည်းဟိုမီးဒီမီးတင်းကြိုပေးတဲ့ဟာပေါ့เนาะအရင်ရှိတဲ့ဆက်အတိုင်းနဲ့ပေါ့သူတို့လည်းပုံမှန်ရမ်းပေးတယ်ဒါပေမဲ့ဟိုသူတို့မနိုင်တော့ဘူးဆိုတာလေအနောက်မှာများစွာတော့အလောင်းကြီးကရောက်ရောက်လာတာဖြစ်တဲ့အတွက်ပေါ့သူတို့မှလည်းမနိုင်ဝင်တအားထင်တာကျွန်တော်တို့ပြာဟိတသမားကြီးမှမဟုတ်ဘူးတုတ်တံမှရှိရင်ဝင်လန်းနေတယ်များစွာတနာဖို့ကောင်းတယ်များစွာစိတ်ထိခိုက်နေကြတယ်သူတို့နေ့စဉ်နဲ့အမျှဘာယောဂာနဲ့တည်မဲမတည်တဲ့အလောင်းပေါင်းများစွာကိုသူတို့မှမီးတင်းကြုတ်ပေးရတယ်အဲ့တော့သူတို့မှလည်းမိသားစုဝင်ရှိတယ်သူတို့ထိခိုက်ရင်သူတို့မိသားစုဝင်ထိခိုက်မှာဘာဖြစ်ဖြစ်သူတို့ဟာကျွန်တော်တို့ပြာဟိတသမားကြီးလိုပဲသူတို့ဟာလည်းပြာဟိတသမားကြီးပါပဲအဲ့တော့သူတို့လည်းမနိုင်ဝန်ထမ်းပြီးတော့ညစွာသူတို့လည်းကူညီပေးနေကြတယ်နော်အလောင်းတွေပုံသွားတယ်ဆိုတာလည်းပေါ့နော်ဟိုကျွန်တော်တို့လူတီတလောင်းမီးရှို့ရင်အချိန်ပေးရတာပဲလေပုံမှန်ဆိုရင်အချိန်ပေးရတယ်အဲ့တော့အလောင်းပေါင်းများစွာဖြစ်သွားတာဖြစ်တဲ့အတွက်တလောင်းပြီးမှတလောင်းရှို့လို့ရတာဖြစ်တော့အဲ့မှာအလောင်းတွေကပုံသွားတာပေါ့နော်
ဘာဖြစ်လို့အဲ့လိုမျိုးတွေအလောင်းနေဒီလိုပုံနေရတဲ့ပြဿနာရောရှင်းသွားအောင်လို့ဘယ်လိုမျိုးလုပ်လို့ရမယ်လို့ကိုဘူးတို့အနေနဲ့အကြံပေးချင်လိုက်ရှင့
်ဟိုကျွန်တော်တို့အခုဆိုရင်ကတနည်းကိုအလောင်းပေါင်း60ကိုကျွန်တော်တတ်မှတ်ထားရပါတော့60တဲ့မှာကလည်းပုံတွေဝင်နေနောက်နေ့အတွက်ကိုကျွန်တော်ဘူကင်စနစ်နဲ့ကျွန်တော်တို့ဘူကင်မှတ်ရတယ်မှတ်မှတ်ချင်တယ်ဒီလိုမျိုးဟာကြီးမှတ်မှတ်ချင်ဗျာဒါပေမဲ့ဘူကင်ဆိုပြီးကျွန်တော်မှတ်ရတယ်တနည်းကိုကျွန်တော်တို့အလောင်း60ကျွန်တော်အလင်းမီအောင်အလင်းတင်အောင်ကျွန်တော်တို့တချို့ရတယ်ဒီတချို့နဲ့စူးစမ်းရတယ်အရှင်ကအရှင်ရက်ပိုင်းကြီးကတော့စားဖြစ်ဖြစ်ချင်းရက်ပိုင်းကြီးပါတော့ကျွန်တော်အလောင်းတွေကိုကြောက်တာနဲ့တုတ်တန်ရောက်တာနဲ့တုတ်တန်မှာချပြီးတော့ပုံပေါ့နော်အဲ့ဒါအဲ့လိုမျိုးပုံတဲ့ခါကျကျွန်တော်တက်လောင်းချင်းစီကျွန်တော်တို့တည်ပေးနိုင်ကားတစီမှာတက်လောင်းနှုံးကိုကျွန်တော်တို့တည်ပြီးတော့ရောက်တာနဲ့ကျွန်တော်တုတ်တန်မှာချပေးခဲ့တယ်ပြီးတော့မှသူတို့တင်စမင်းနဲ့မီးသိန်းချိုးတယ်ကိုယ်လည်းရောက်ရင်မီးသိန်းချိုးပေးကြတယ်ကျွန်တော်တို့အဲ့လွန်ခဲ့တဲ့ဒေးရက်လောက်ကစပြီးတော့ကျွန်တော်တို့ system ပေါ့နော်သူတို့တုတ်တန်ရဲ့ system ပြောင်းသွားရပေါ့နော်ကားတွေအကုန်လုံးတန်းစီရတယ်ဝင်လာတဲ့နေပြည်တော်ကတန်းစီပြီးတော့မှဒစီပြီးမှဒစီကျွန်တော်တို့ဒီတင်းချိုလို့ရတယ်။အဲ့အချိန်မှာဘာဖြစ်သွားလဲဆိုတော့ရန်ကုန်မြို့ရဲ့ပြာဟိတအဖွဲ့ကြီးရဲ့ကားတွေကဒီတုတ်တံမှာပြေးသွားတယ်။ပြေးသွားတဲ့ဒစီပြီးမှဒစီဖြစ်တဲ့ဆိုကျွန်တော်တို့တင်လာတဲ့အလောင်းကနောက်ရောက်လေကားကျွန်တော်တို့အမောင်းလိုက်ကအနောက်ရောက်လေလေကျွန်တော်တို့ဆောက်ရတဲ့အချိန်က၄နာရီလောက်ကြာတယ်။၄နာရီတော့တည်တာနဲ့ဆိုရင်၅နာရီလောက်ကြာတာပေါ့နော်။အဲ့တော့၄နာရီ၅နာရီတလောင်းကို၄နာရီ၅နာရီရှိတယ်ကျွန်တော်တို့ကား10စီးပဲရှိအောင်ညာ10လောင်းပဲကျွန်တော်တို့တနည်းကိုကားတစ်စီးကိုနှစ်ခေါက်ပဲထားအောင်နှစ်လောင်းပေါ့နော်အစီ10စီးဆိုမှအလောင်း20ပဲကျွန်တော်တို့တချို့မှာကျွန်တော်တို့ရှိမှာရှိအလောင်း60ပုံနေလိမ့်မယ်ပြီးတော့အိမ်နေမှာထားရင်လည်းနေရောင်နေကျင်းတာနဲ့ပြီးတော့အနတ်တော့မကောင်းတာနဲ့ပြီးတော့တိုက်ခန်းတွေဖြစ်တဲ့အတွက်ရန်ကုန်မြို့ကတိုက်ခန်းတွေဖြစ်တဲ့အတွက်လုံနေတာနဲ့ဆိုတော့ကျမကြီးများစွာထိခိုက်ရမယ်တခြားမိသားစုတွေမှာအဲ့တော့ပုတ်ကုန်တာလည်းဖြစ်မှာဆိုတော့ကျွန်တော်အခုနောက်ပိုင်းဆိုရင်ကျွန်တော်တို့ရက်ွက်တူရဲ့ဥပမာကျွန်တော်တက္ကိတာထူပါရုံရက်ွက်ဆိုရင်ထူပါရုံရက်ွက်ထဲမှာရှိရဲ့ကျွန်တော်တို့ဖုံးဆက်ထားတဲ့အလောင်းတွေမားလောင်းရှိရင်မားလောင်းလုံးကျွန်တော်တို့ပေါင်းပြီးတော့ကျင်ရတယ်။ဒါမျိုးတွေတော့မတင်ချင်ပါဘူး။ဒါပေမဲ့လည်းအလင်းမြောင်လို့ကျွန်တော်တို့မှာဟိုတင်ပြီးတော့ကျွန်တော်ဒီတင်းချုပ်ပေးနေရတယ်။အဲ့တော့ဟိုဓာရေးရှင်နေနေရလဲကျွန်တော်တို့နားလည်ပြပါလေ။ဟိုဘယ်တော့ကျွန်တော်တို့ကလည်းသူတို့ကိုပွင့်နေနေပြုတ်ပြတယ်။ကျွန်တော်တို့အလောင်းတွေပေါင်းကျင်တယ်ကျွန်တော်တို့မှာအလောင်းပေါင်းမတင်နေတဲ့ကျွန်တော်တို့ဟိုအချိန်မရနိုင်ဘူးမြန်မာတွေမှာအယူရှိရတယ်တကယ်မှာကားအလောင်းတွေကအပေါ်ရောက်မှတော့တုတ်တန်နေပါတယ်မှာတချို့ရှိကြရပါဒါပေမဲ့သူတို့လည်းနားလည်ပြအခုကနေဖို့ထက်ဒီဖို့ကပိုခန့်ပြီးတော့ဒီအလောင်းကြီးကိုတုတ်တန်အောင်မြန်မြန်ရောက်ဖို့အတွက်ကိုသူတို့အနေနဲ့နားလည်ပြပြီးတော့ပြာဟိတသမားကြီးနဲ့ခက်ခဲဒီနိုင်ရေးရှင်နေနဲ့ဟိုပေါ့နားလည်မှုရှိပြီးတော့ဒီအလောင်းတွေကိုကျွန်တော်များစွာတင်းချူတာဒါမှလည်းကျွန်တော်တခေါက်၄နာရီလောက်ဆောက်ရတဲ့အချိန်မှာကျွန်တော်6လောင်း5လောင်းလောက်ပါရရှိရင်လည်းကျွန်တော်နှစ်ခေါက်ဆိုရင်လည်းကျွန်တော်12လောင်းတာမဟာ10လောင်းအဲ့လောက်ဆိုရင်ကား10ပြီးဆိုကျွန်တော်တို့ညီနဲ့ကောင်းကောင်းကြီးကိုဒီတနည်းဟာတနည်းကိုကျွန်တော်ကောင်းကောင်းကြီးကုညီပေးနိုင်တာပေါ့နော်မလုပ်တော့မလုပ်ပေးချင်ပါဘူးဒါမျိုးတွေပေါ့နော်ဒါပေမဲ့လည်းဒီဘက်မှာလည်းအဲ့လိုစောင့်ဆိုင်ရတဲ့အချိန်ကြီးအခက်အခဲရှိတာကြောင့်ပေါ့ကျွန်တော်ကဒီလိုတော့လူတွေအကုန်လုံးနဲ့ဒီတဲ့ယောဂကြီးကကြော်လွန်နိုင်ကြပါစေပြီးတော့တောင်းရှိတဲ့လူတွေအကုန်လုံးနဲ့ဒီယောဂကြီးကိုအများဆုံးသိချုပ်ပြီးနိုင်ပါသေးတယ်လို့ကျွန်တော်ပြီးလို့ရနေတယ်ကျွန်တော်ရှုတောင်းပါတယ
်ဒီကိုဗစ်တက်ကြလာဖြစ်နေတဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ကိုပူတူလဲဆော့ဆော့ကတော့ပြောသွားပါတယ်ဒီသေဆုံးသွားသူအများစုကဒီကိုဗစ်ကပ်ရောဂါကြောင့်လို့တော့ယူဆရတယ်ဒါပေမဲ့ဟိုသူတို့အနေနဲ့ဒီဆေးစစ်နိုင်ဖို့အခြေအနေမရှိတဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့ကိုပူတူအနေနဲ့ပေါ့နော်အခုလိုမျိုးဒီသေဆုံးသွားသူတွေအလောင်းတွေကိုအခုလိုနိုင်ကူညီမှုပေးတဲ့နေရာမှာကိုကူညီပေးတဲ့သူကဘယ်နှယောက်ကဒီကိုဗစ်အတီးပြုတ်လူနာတွေပါပြီးတော့မှဘယ်နှယောက်လောက်ကအဲဒါတံတရားလူနာဖြစ်တယ်လို့ရောပြောလို့ရပါလဲရှင
်အခုတယ်ဆောင်တမား death body ခါရတာပို့ရင်းပြောရရင်တော့ဗောနော်ဟိုအောက်ဆီဂျင်ကျက်ပြီးတော့ဟိုဟာပြတ်သွားကြတာဗောနော်အောက်ဆီဂျင်မဝလို့အောက်ဆီဂျင်ကျပြီးတော့တယ်ဆောင်ရတဲ့ death body ကအများဆုံးနေဗောနော်အခုလက်တလောဗောနော်ကျွန်တော်ဘန်းစကားနဲ့ပြောမစီရေဘန်းစားနေတဲ့ death body ကဒီလိုမျိုးအောက်ဆီဂျင်ကြပြီးတော့အောက်ဆီဂျင်ပြတ်ပြီးတော့တည်ဆုံးသွားတဲ့ဓာတ်ပုံကြီးပဲเนาะကျွန်တော်တို့ရှိရောအောက်ဆီဂျင်အကူကြီးတောင်းတယ်ညာဘက်တွေဖုံးဆက်တယ်အကူရေးအကူကြီးပဲဒါပေမဲ့ကျွန်တော်တို့မှာရှိတဲ့အိုးတွေလည်းမရှိတော့ဘူးအကုန်လုံးငှားလာပြီးရယ်အဲ့တော့ကျွန်တော်တို့ဟိုစိတ်မကောင်းစားနေပဲရင်းဆိုင်ခဲ့ရတယ်ပြီးတော့မနှက်ကြတော့အဲ့ကျွန်တော်တို့ညာဘက်ခေါ်တဲ့ဖုန်းနံပါတ်တွေကပြန်ဝင်လာတယ်ကျွန်တော်တို့အဖေကျွန်တော်တို့ရဲ့အပူကျွန်တော်တို့ရဲ့အမေကျွန်တော်တို့ရဲ့အပွားကိုလာပြီးတော့ပေးဆောင်ပေးပါကျွန်တော်တို့ဆုံးသွားပါပြီအောက်ဆီဂျင်နဲ့မလုံတော့ပါဘူးဆိုတော့ပုံနေလေကျွန်တော်တို့ပြန်ဝင်လာခဲ့ဒီနံပါတ်တွေနဲ့ပဲပေါ့အဲ့တော့ကျွန်တော်တို့မကူညီနိုင်လိုက်ဘူးဒါပေမဲ့
ဒီဆုံးသွားခဲ့တယ်တော့နောက်ဆုံးတက်ဖို့ဒီတော့ကျွန်တော်တို့အကောင်းဆုံးတော့ကျွန်တော်ကုညီပေးနိုင်အောင်အစီအစဉ်ပေးကြတာပေါ့နော်ကိုဘုဒုပြောပြသလိုပေါ့နော်အခုလိုမျိုးအခြေအနေမှာဒါကုညီနေရတယ်ဆိုတော့ကိုယ့်အတွက်လည်းဒါစိတ်ရောကိုယ်ရောတော်တော်လေးပြင်ပန်းပါတယ်ဆိုတော့စိတ်လည်းတော်တော်များများမတားဖြစ်ရတယ်လို့ပြောပါတယ်ဆိုတော့ရှေ့ဆက်ပြီးတော့ပေါ့နော်နေ့တိုင်းဒီလိုကုညီနိုင်အောင်လို့
ပြီးရင်ခန်းခန်းနန်းနန်းနဲ့ဖမ်းပါလိမ့်မှာဒီစီကားကားပေါ့နော်လူစီစီကားကားနဲ့တော့ဖြေဆုံးတော့ဆိုရင်ဤတင်းကျုပ်ပြီးနိုင်ခဲ့တယ်ပေါ့နော်အခုဆိုရင်ညာဟိုပတ်စံချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံမရှိတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပေါ့နော်သူကခမ်းမနဲ့တော့မသွားတော့အခုဆိုရင်ယောက်ကနေတဲ့ချိုးပေါ့နော်သူတို့အဖေကျွတ်အမေဆုံးသွားတဲ့အချိန်မှာသူတို့ ကျွန်တော်ကမင်းတို့ပြီးနိုင်တယ်ပေါ့နော်သူတို့ညာဆောင်ကိုကြွေးရတယ်အဲ့ဒါကိုမြစ်တလူကကျွန်တော်တို့တွေးမြင်ခံစားနေရတယ်ပေါ့နော်အဲ့တော့ဟိုရှင်နေတော့ဟိုမကောင်းဘူးကြာဒါပေမဲ့ဟိုစိတ်လည်းမကောင်းဘူးဒါပေမဲ့ဟိုသူတို့ရဲ့တောကတွေကလည်းဖျောက်ဝင်မယ်ပေါ့ဖျောက်ဝင်မယ်ဆိုတဲ့ခံစားချက်နဲ့ဟိုကျွန်တော်မှလည်းမိသားစုရှိရတာအမေလည်းရှိရတယ်အဲ့တော့အမေလည်းတက်ကြီးဆိုဟို တွေကတော့တပူနေတဲ့တပူကတော့ကိုင်းနေနိုင်အောင်ကြိုးစားကြမယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့မနေ့ဆိုရင်သွားတယ်ဟုတ်တယ်သွားရင်စားထုတ်တယ်ရန်ကြောင်းကြီးများစွာကိုကျွန်တော်တို့ဆွဲတယ်ပြီးပါရင်ညနေဆိုရင်ကျွန်တော်တို့တုတ်တန်ပြိတဲ့အချိန်ဆိုကျွန်တော်ကားကြီးထားပြီးကျွန်တော်အိမ်ပြန်ကြရတယ်အိမ်ပြန်ရောက်ကြတယ်ဩငါဒီဘလောက်တော့ဟိုမှာဖြစ်ခဲ့တယ်ပေါ့နော်ပြန်စဉ်းစားကြည့်တဲ့အခါမှာဒါအစိမ့်မကောင်းဖြစ်ရတယ်
ကိုဘုဒ္ဓဆောသောကပြောခဲ့တယ်လို့ပဲပေါ့နော်ဒီကာယောဂဖြစ်နေချိန်မှာဒါမျိုးတွေအာဒီကိုဗစ်ကာယောဂကြောင့်ဆုံးသွားတဲ့လူနာတွေကိုကအနိကကင်တွယ်နေရတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်လည်းတိတ်အန္တရာယ်များပါတယ်ဒီယောဂကူးနိုင်တဲ့အန္တရာယ်ပေါ်လင်းပထမကတော့အရန်တိတ်အန္တရာယ်များတယ်နောက်အပြင်ကိုခုလိုပရာဟိတအကူအညီပေးနေတဲ့အတွက်တခြားအန္တရာယ်တွေလည်းအများကြီးရှိနေပါတယ်ဆိုတော့ဒီလိုအခြေအနေကြားမှာပေါ့နော်ဘယ်လိုဒီလိုအန္တရာယ်ကြားမှာခုလိုမျိုးကိုဆက်ရောလူရောအပြင်းပန်းခံပြီးတော့ကူညီပေးနေတာကရောဘာကြောင့်မလဲရှင
်ကျွန်တော်ပြောနေကြစကားတိုင်းပဲကျွန်တော်ကိုကျင်းစားတယ်ကျွန်တော်ကိုကျင်းစားတယ်ကျွန်တော်မိသားစုဝင်ထဲမှာဒီလိုအချိန်မှာတခုခုတရားရောက်ချက်သွားခဲ့ရင်လည်းတော့အခက်ခဲနေမယ်ဆိုတာကျွန်တော်သဘောပေါက်တယ်ခုချိန်မှာဟိုဆင်းရဲတဲ့လူပဲဖြစ်ဖြစ်ချမ်းသာတဲ့လူပဲဖြစ်ဖြစ်ပတ်စံရှိတိုင်းလည်းလုံလုံမရတဲ့အရာကြီးခုချိန်မှာအများကြီးတွေ့တာဒါတကယ်ကိုလက်တွေ့တရားပြတရားကြီးလေအဲ့တော့ခုချိန်မှာအားလုံးဟာဟိုကျွန်တော်တို့ပြောကျင်တာလူပါကြီးလေဗျာပြင်းရတာလည်းချမ်းသာတာလည်းဖြစ်ဖြစ်လူဟာလူဟာလူပဲအဲတော့အကောင်ဆုံးကိုယ်ပတ်ဝန်းကျင်ကိုကြည့်ချမ်းမယ်အကောင်ဆုံးဖေးမှာချမ်းမယ်ပြီးသွားရင်ကျွန်တော်တို့ဒီယောဂာကြီးကိုတူတူပေါ်လာတိုက်ထုတ်ကြဒီလိုလည်းကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုဘုသူကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးဒီ video ရဲ့အတွက်အချိန်ပေးပြီးတော့ဖြည့်တဲ့အတွက
်ကျေးဇူးပါခင်ဗျဟုတ်ကဲ့ဟုတ်
ကိုဗစ်ကပ်ဘေးယောဂကာလမှာနာယီကူညီပေးနေတဲ့ကိုပူတူးကိုမတ်စမြတ်မောဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်မြမအရေးဆွေးနွေးကအဖြစ်တင်ပြပေးခဲ့တာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖိုင်းယူမှုနဲ့ဖိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုရဲ့မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး။ဒီစမတ်ရိုရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့စမတ်ရို view ရဲ့မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေး။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။ အတန်နဲ့ထောက်လှမ်းချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထောက်လှမ်းချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှင်များရှင်။VOA American အသံရဲ့2021ခုနှစ်ဇူလိုင်လ26ရက်တနင်္လာနေ့မနေ့ကင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်လူဘလောက်သေခဲ့ပြီလဲဆိုတဲ့အကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။ဦးစီသူအောင်မြင့်နဲ့အတူမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။စစ်ကောင်စီလက်အောက်ဂျမ်းမာရေးဝန်ကြီးဌာနရဲ့22ရက်နေ့ညထုတ်ပြန်ချက်အရပြီးခဲ့တဲ့24ရက်အတွင်းဓာတ်ခွဲနမူနာ18,000ကျော်ကိုစစ်ဆေးရမှာကိုဗစ်ကူးစက်ခံရသူ 6,900 ပေဆုံးသူ319ယောက်ရှိခဲ့တယ်။ဒါကြောင့်အဲ့ဒီချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရသူစုစုပေါင်း 25,000 ကျော်ပေဆုံးသူစုစုပေါင်း 6,100 ကျော်ရှိပြီလို့ဆိုပါတယ်။ဒါပေမဲ့သတင်းဌာနအများစုကြီးကတော့အဲ့ဒီကူးစက်ခံလူနာအရေအတွက်ပေဆုံးအရေအတွက်တွေကိုမယုံကြည်ကြပါဘူး။ကိုဗစ်ကြောင့်ပေဆုံးသူတွေကိုမိသူကြိုဖို့သုတ်သံတွေကိုကူညီပြီးပို့ဆောင်ပေးနေတဲ့ပရဟိတလုံနေသူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသေဆုံးသူအရေအတွက်အဲ့ဒီထက်အများကြီးများနိုင်တယ်ဆိုတာမျိုးပြောဆိုထုတ်လွှင့်ကြရပါတယ်။ဒါပေမဲ့စည်ရင်အချက်လက်တိတိကျကျမရကြတာကြောင့်သေဆုံးသူအရေအတွက်တိတိကျကျဒါမှမဟုတ်အနည်းဆက်ဆုံးခန့်မှန်းပြောဆိုဖို့တောင်ခက်ခဲနေတာတွေ့နိုင်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။ရန်ကုန်ကသေဆုံးမှုအဲ့ဒါနဲ့တစ်ဆက်တစ်ဆက်တည်းမြန်မာနိုင်ငံကသေဆုံးမှုတွေကိုအကြံပြင်းတွက်ချက်ခန့်မှန်းလို့ရနိုင်မဲ့ကိင္ကနံသတင်းအချက်လက်တချို့စစ်တပ်ပိုင်းမြောက်ဝတီရုတ်တံနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံ website ကနေထွက်ပေါ်လာပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်သတင်းကတော့ဒီလိုပါ
ဒီနေ့ရဲ့ဇူလိုင်လ19ရက်နေ့ကရန်ကုန်တိုင်းစစ်ကောင်စီဥက္ကဋ္ဌနဲ့စစ်တိုင်းမှုတို့ပါဝင်တဲ့အဖွဲ့ဟာမြောက်ကလာမြို့နယ်ကရေဝေးတုတ်တံကိုသွားပြီးအလောင်းတွေတချို့ပေးနေမှုစနစ်တကျရှိမရှိသွားပြီးစစ်ဆေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတွားရောက်စစ်ဆေးရမှာပြီးခဲ့တဲ့ရက်တွေကလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့သလိုအလောင်းတွေတန်းစီနေတာစုပုံနေတာမျိုးမတွေ့ရဘဲစနစ်တကျရှင်းလင်းနေတာကိုတွေ့ရတဲ့အကြောင်းမြောက်ပြည်ရုတ်တံမှာကြေညာပြသခဲ့ပါတယ်။အလောင်းတွေရောက်ရှိလာမှုမိသူကျူပေးနေမှုအခြေအနေတွေကိုတော့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေကရှင်းပြခဲ့ကြပါတယ်။စီရင်စရာတွေနဲ့ရှင်းပြချက်တွေအရရန်ကုန်မြို့စီပင်တာယာရေးဌာနလက်အောက်မှာရေဝေးထိန်ပင်ကြည်စုကျူချောင်းဒလစိတ်တူစိတ်ကြီးလို့ဆိုရဲတုတ်တန်ခုနှစ်ခုရှိတဲ့အကြောင်းအဲ့ဒီတုတ်တန်တွေမှာပုံမှန်အားဖြင့်တရက်ကိုစုစုပေါင်းရုပ်အလောင်း130ကနေ120ဝန်းကျင်ကင်တွယ်မီးတချို့ပေးရတဲ့အကြောင်းပူပြင်းတဲ့နေရာဒီမတ်လ April မေလတွေမှာတော့130 140အထိကင်တွယ်ပေးရတယ်လို့ဆိုပါတယ် COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရုပ်အလောင်းတွေရောကိုဗစ်ကြောင့်တိတ်ဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့တရက်စုစုပေါင်း140လောက်အထိကင်တွယ်ခဲ့ရတယ်လို့ဆိုပါတယ်။အခုကိုဗစ်တတိယလှိုင်းမှာတော့အစကတည်းကအလောင်း140ကနေ150လောက်တချို့ပေးနေရပြီးဇူလိုင်လ17ရက်နေ့မှာတော့962လောင်းလောက်ဖြစ်လာတယ်လို့ဇူလိုင်လ18ရက်နေ့မှာတော့ညနေ4နာရီအထိစုစုပေါင်း1234လောင်းလက်ခံထားရပြီလို့ဆိုပါတယ်။အဲ့ဒီထဲမှာdeath certificate ဖော်ပြချက်အရာကိုဗစ်ကြောင့်တည်ဆုံးတဲ့အလောင်း169လောင်းပါတယ်လို့ပြောပါတယ်
။သူတို့အနေနဲ့အလောင်း100ဝန်းကျင်ကင်တွယ်နေခဲ့ရတဲ့ပုံမှန်အချိန်တုန်းကဝန်ထမ်းအင်အားစုစုပေါင်း100-150ဝန်းကျင်လောက်နဲ့လုပ်ငန်းတွေလဲပတ်ခဲ့ကြောင်းနောက်ပိုင်းအလောင်းတွေရုတ်တရက်များလာလို့ဝန်ထမ်းအင်အားကို185ယောက်အထိတိုးချက်ပြီးဇူလိုင်10ရက်နေ့အထိအဆိုင်နှဆိုင်နဲ့မိသူကြိုပေးခဲ့ရကြောင်းနောက်ပိုင်းအလောင်းလုံများလာလို့ဝန်ထမ်းအင်အား350ကျော်နဲ့အဆိုင်300ခွဲပြီးအလုံးလုံးနေကြောင်းဒီလိုလောင်းနေများလာလွန်းလို့ရေဝေးနဲ့ထိမ်ပင်သုတ်တံမှာမိပကြိုတဲ့ငါးပေါက်တွေဖိုးနှဖိုးတိုးချက်တိဆောက်ဖို့အထက်ကညွှန်ကြားတယ်ဆိုတဲ့အကြောင်းရှင်းပြကြပါလေ။သတင်းတစ်ခုလုံးကိုခြုံငုံပြောရရင် ီကိုဗစ်တတိယလှိုင်းကာလရန်ကုန်မှာလူသေဆုံးမှုဟာသူတို့ပုံမှန်ကင်တွယ်နေတဲ့အရေးအတွက်ထက်ဆယ်ဆလောက်များလာတယ်။သူတို့ကိုယ်တိုင်လည်းလူရင်းအား3ဆကျော်လောက်တိုးအလုပ်ကိုလည်း3ဆိုင်ခွဲပြီးလုပ်ကြရတယ်။ဒါပေမဲ့ death certificate အရကိုဗစ်ကြောင့်သေဆုံးသူ169လောက်ပဲရှိတယ်လို့ဆိုတာပါ။အ
ဲ့ဒီမှာဖော်ပြတဲ့ကိန်းဂဏန်းတွေကိုပြန်ဆန်းစစ်ရင်အခုတစ်နှစ်အတွင်းပြန်မြတစ်ရက်လူသေဆုံးမှု130ကနေ120 COVID first wave second wave ဖြစ်ပွားခဲ့တဲ့ကာလတွေကရိုးရိုးရွတ်အလောင်းတွေရော COVID ကြောင့်သေဆုံးတဲ့အလောင်းတွေပါအများဆုံးအနေနဲ့စုစုပေါင်း140လောက်ထိကင်တွယ်ခဲ့ရတယ်လို့ဆိုထားတဲ့အတွက် COVID ဒုတိယလှိုင်းလူသေပြောင်းမှုအခြေအနေနဲ့ပြန်တိုက်ကြည့်ဖို့လိုပါတယ်။ကိုဗစ်ဒုတိယလှိုင်းကာလသေဆုံးမှုအမြင့်ဆုံးဟာ2020အောက်တိုဘာလ17ရက်နေ့ဖြစ်ပြီးမြန်မာတနိုင်ငံလုံးစုစုပေါင်းသေဆုံးသူ48ယောက်ရှိပါတယ်။အဲ့ဒီအချိန်ကိုဗစ်ဖြစ်ပွားမှုမှာရန်ကုန်ဟာတနိုင်ငံလုံးအတိုင်းအတာရဲ့50ရာခိုင်နှုန်းဝန်းကျင်ရှိနေတာမို့သေဆုံးမှုကိုလည်း25ကနေ30လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီအရေးအတွက်ပေါင်းပါမှရန်ကုန်ကလူသေဆုံးမှုစုစုပေါင်း140လောက်ရောက်ခဲ့တဲ့သဘောဖြစ်ပြီးကိန်းဂဏန်းတွေမှန်ကန်မယ်လို့ယူဆနိုင်ပါတယ်။လက်တလုံးစီဗင်ရဲ့စီးရင်ကိုပြန်ကြည့်ရင်ဇူလိုင်လ17ရက်တကြိုပေးရတဲ့အရေးအတွက်962လောက်ဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ440ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။ဒါပေမဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးကထုတ်ပြန်တဲ့စီးရင်မှာတော့အဲ့ဒီနေ့ရန်ကုန်မှာကိုဗစ်ကြောင့်သေဆုံးသူ21ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်အဆောက်အအုံများစွာကွာဟနေတာတွေ့နိုင်ပါတယ်။အလားတူဇူလိုင်လ17ရက်နေ့တကြိုပေးရတဲ့အရေးအတွက်1234လောင်းဖြစ်လာတာမို့ပုံမှန်တကြိုပေးရတဲ့အရေးအတွက်အမြင့်ဆုံးအနေနဲ့အလောင်း120ထားပြီးတွက်ရင်တော့ပုံမှန်မဟုတ်တဲ့သေဆုံးမှုဒါမှမဟုတ်ကိုဗစ်ကြောင့်သေဆုံးသူ1100ကျော်ရှိတယ်လို့ခန့်မှန်းနိုင်ပါတယ်။အဲ့ဒီနေ့အတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ရန်ကုန်မှာကိုဗစ်နဲ့သေဆုံးသူ68ယောက်ပဲရှိတယ်လို့ဆိုထားတဲ့အတွက်ဒါကလည်းအဆအများကြီးကွာခြားနေတဲ့သက်တေအထောက်အထားဖြစ်ပါတယ်။CB ရဲ့ပြောကြားချက်အဲ့ဒီနေ့ death certificate အရာတေသူ169လောက်ရှိတယ်လို့ဆိုထားပြန်တာမို့ကျမရေးဝန်ကြီးဌာနထုတ်ပြန်ချက်နဲ့ရန်ကုန် CB ထုတ်ပြန်ချက်ကိန်းဂဏန်းတွေမှာတော့တူညီမှုရှိမနေတာတွေ့ရပါတယ်။တစ်ဆက်တည်းပြောရရင်ကိုဗစ်ကြောင့်သေဆုံးမှုအရေးအတွက်ဟာရန်ကုန်တိုင်းစီးရင်မှာအဆပေါင်းများစွာကွာဟနေပြီးဖြစ်တယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်လေအဆအများကြီးကွာခြားနေမှာကတော့အသေးချာပါပဲ
။ဒီနေရာမှာလက်ရှိစစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်ကိန်းဂဏန်းတွေကို WHO လိုအဖွဲ့အစည်းမျိုးဝါရိုမီတာလိုမျိုးမှာဖော်ပြနေသေးပေမဲ့မှန်ကန်တဲ့ကိန်းဂဏန်းတွေလို့မဆိုနိုင်တော့ပါဘူး။နေ့စဉ်တကယ်ကူးစက်နေတဲ့ကိန်းဂဏန်းတကယ်သေဆုံးနေတဲ့ကိန်းဂဏန်းဟာကျမ်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအတွက်အဆအများကြီးပိုများနေတာမို့လူကြီးအချိုးစားနဲ့တွက်ရင်ကဘာပေါ်ကနေ့စဉ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးကိုဗစ်ဒဏ်ကိုအခံရဆုံးနိုင်ငံတွေစီးရင်ဝင်လောက်ပါတယ်။ဒါလက်ရှိမြန်မာနိုင်ငံကိုအာဏာရယူအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ကိုဗစ်ပြဿနာကိုကောင်းကောင်းကင်တွယ်နိုင်စွမ်းမရှိတာကိုပြသနေတဲ့သဘောလေးဖြစ်တာမို့လိုအပ်ရင်နိုင်ငံတကာအကူအညီတောင်းခံဖို့တောင်လိုနေတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒါပေမဲ့လည်းပြည်ထောင်စုမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီအနေနဲ့လက်ရှိအခြေအနေခုလောက်ဆိုးရွားနေတာကိုအသိမှတ်ပြုထားခြင်းမရှိသလိုသူတို့ကင်တွယ်တို့မနိုင်ပါဘူးဆိုတာမျိုးကိုလည်းဝန်ခံမဲ့အနေအထားမရှိတာကြောင့်မြမကိုဗစ်အခြေအနေခုထက်ပိုဆိုးွယ်ရှိလာနိုင်ကြောင်းပ
ါဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ် VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပါတယ်စာရေးသားဆက်သွင်းနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။အခုတော့သောရရှင်တို့ပေးစာတွေကိုပြန်ချပေးနေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နားဆင်ကြရအောင်ပါရှင်။
ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။ ဒီနေ့ကတော့မြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါတယ်အခုလက်ရှိမှာမြန်မာနိုင်ငံကြီးကစကားတိုင်းပဲကျွန်တော်ကိုကြီးစားတယ်ကျွန်တော်မြန်မာနိုင်ငံမှာဒီပရဟိတစေတနာရှင်တယောက်ဖြစ်ပါတယ်အခုလက်ရှိမှာမြန်မာနိုင်ငံကြီးကစကားတိုင်းပဲကျွန်တော်ကိုကြီးစားတယ်ဒီကနေ့တော့မြန်မာနိုင်ငံမှာတကြောဖြစ်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြန်မာနေတဲ့ဒီကိုဗစ်ရောဂါဒီကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေစာရင်းနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါတယ်အလုံးလေးသိထားကြပြီးသားဖြစ်တဲ့အတိုင်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေကြကြောင်းဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်ကြီးရေးလာကြတာပါသောရရှင်မင်းသူက
လက်လုံးမပါဇက်ကစားရတာမိသားစုတွေနောက်ွယ်မှာအများကြီးလောလောဆယ်မျက်နှာစာအိုးထဲမှာဆံရှိတဲ့တက်တနာဘယ်သူကတောင်းယူမလဲကိုဗစ် -19 ရောဂါဖြစ်မှနောက်မှဗိုက်ပြက်တနာကိုအမိန့်ပြီးလို့မရဘူးလေအာနာယာရုကြီးလေလေအတိတရားမဲ့လေလေပါပဲလားဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောတယ်လို့မျိုးဟိုစာဝင်းနေရတဲ့အလုံးလုံးနေရတဲ့သူတွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးရဲ့ကိစ္စလည်းဖြစ်ပါတယ်။ဒီအညာတရငမွဲလေးဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းရေးလာတာပါ။စစ်ကိုလည်းကြောက်ရ၊ COVID ကိုလည်းကြောက်ရ၊ပြည်သူပြည်သားတွေငဲ့ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွှန်နေသလိုပါပဲတဲ့။အခုတော့ VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေမချက်စကားလေးတူတူလေးတွေကိုပြပြပေးသွားခြင်းပါရဲ့ဇီးစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြောင်း Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်ဇီးစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားရဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပြပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတစ်စိတ်သေးပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျွန်မတို့လက်ရှိ meter line တွေကိုလည်းကျွန်မတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ဟောင်းတွေကိုကျွန်တော်တို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambi.voenews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျွန်တော် Facebook ကနေပြောလဲအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်၊ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာ။ကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကူထုတ်လွှင့်ပေးပါရစေ။ဒါ့ထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာ Finance Show ဆိုတဲ့တော့ရှင်ကတော့ Hello မင်္ဂလာပါ။ VOE မြန်မာဝိုင်းအစီအစဉ်ကိုကိုတိရှိထားတဲ့အချက်လက်လေးတွေပေးပို့ခြင်းပါတယ်။လိပ်စာ၊ email လိပ်စာနဲ့ဖုန်းနံပါတ်လေးသိခြင်းပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့ရဲ့ email လိပ်စာက bambi@voanews.com ဖြစ်ပါတယ်။ဒီမှာအလွယ်ကူဆုံးနည်းလမ်းကတော့အခုလိုမျိုး Messenger ကနေပြောစာရေးတာပါပဲ။အဲဒီကစာတွေကိုရင်းချက်ချင်းနဲ့ကျမတို့စီကရတယ်။အဲဒီစာတွေကိုလည်းပတ်မှန်ပြန်စားပေးနေပါတယ်။ကျေးဇူးတင်ပါတယ်နော်။သူ့လိုပဲအလားတူရေးလာတဲ့နောက်ထပ်တော်ရရှင်ကတော့တူတန်ပေါင်ဆိုတဲ့တော်ရရှင်မှာကချင်ကပါ။ Hello VOE တဲ့။ကျွန်တော်က VOE ရဲ့မှန်ကန်တဲ့တရားသတ်တယောက်ပါ။ VOE ကိုအထူးပဲကျေးဇူးတင်ပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပေးနေတဲ့အတွက်ပါသတင်းတွေပေးလို့ရတဲ့မြန်မာဖုန်းနံပါတ်လေးပေးပါလားတဲ့ဟုတ်ကဲ့ခုနကတော့ရှင်ကိုပြောသလိုပဲကျမတို့လောလောဆယ်ဒီကိုဗစ်အရေးပေါ်အခြေအနေကြောင့်ရုံးတွေပိတ်ထားပါရဲ့ရှင် ရုံးနေမှာလူမရှိလို့ဒီဖုန်းနံပါတ်တွေလည်းအဆင်မပြေပါဘူးเนาะဒါပေမဲ့တေချာတာကတော့အခုလို Messenger ကနေပြီးဆာရေးမယ်ဆိုရင်တော့ဒီရန်ကုန်မှာရှိတဲ့ဝိုင်းတော်သားတွေကောနောက်ပြီးတော့ကျမတို့နေတိတိမှာအလုံးလုံးနေကြတယ်ကျမတို့အဖွဲ့သားတွေအားလုံးဒီ Messenger ကိုဖတ်လို့ရပါတယ်ဒါကြောင့်မလို့တော်တော်ရှင်နေစီကရေးလာတဲ့စာတွေအားလုံးဒီ Messenger ကနေပြီးတော့ရေးပို့လာတယ်ဆိုရင်တော့အခုလောလောဆယ်တာအထူးရောက်ဆုံးလို့ပဲပြောချင်ပါတယ်ရှင်အခုလို့ဆက်သွယ်လာကြရတဲ့အတွက်ကျေးဇူးတင်ပါတယ်အေရာဝီတရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုခြင်းပါတယ်ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော်ဗီဒီယိုရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ဗီဒီယိုရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်ရုပ်သံလိုင်းမှာဆိုရင်တော့ည10:00နာရီနဲ့နောက်တစ်နေ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်ကံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါရဲ့နော်အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်ကျမ Messenger ကနေပြီးစာပြန်ရင်းနေပဲ Facebook ကျမတို့ရဲ့ဒီ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်ကျေးဇူးတင်ပါတယ်ရှင် VOAကိုယ်စိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တော်ဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြောရေးလာတဲ့တကုံမျိုးတက်ကတော်ရရှင်ဥလာထွန်းဖြစ်ပါလေ
VOE ရဲ့တည်င်းနဲ့တည်င်းဆောင်ပါသူတပေါင်းစုံတဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းအားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါဒီလိုသိရတာဟာ VOE ရဲ့ပြည့်စုံတဲ့တည်င်းထဏာကြီးရဲ့ကျေးဇူးကြောင့်ပါတည်င်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါလေသိပ္ပံနဲ့နီးပညာတိုးတက်မှုဟာမယုံနှံစရာကောင်းသလိုဆက်သွယ်ရေးနီးပညာတိုးတက်မှုကလည်းအံ့မခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆုံဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျင့်တ်စရာကောင်းပါလဲကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတက်ကြည့်နာနေလို့မှာပဲဘာလဲဆိုတော့ခမားတို့ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာတို့ရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးပါဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်တော်တယ်လေးဆိုရဲစပါ
ဟုတ်ကဲ့ပါသောရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုရဲဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သွားရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိကြမှုအဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သွားရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီတဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။ဒီဘက်သောရရှင်တွေရဲ့စာရင်းမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့သောရရှင်တွေအတွက်မြန်မာသတင်းလေးတို့တိလက်ဆောင်ပေးအောင်မှာဖြစ်ပါရင်နော်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါလိမ့်ရှင်အခုတော့တော်ရရှင်နေကိုမြစ်တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါလိမ့်ရှင်တော်ရရှင်နေအားလုံးလည်းဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကပြည်သူလူထုအတွက်အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြုနေပါတယ
်။အိုညီလေးရေယုံကြည်ချက်နဲ့တက်ဆင်ခြင်းကကောင်းကြပါဘာမကြီးအားမင်းတယောက်ဆက်ဆက်တယ်ကိုမလေးလို့လားဒီစားစင်သာလူတွေကောင်းလို့ရွေးစူးစားကြတဲ့အခါမင်းအတော်စိတ်ကိုမီပုံရှုံနိုင်ပါ
ဖီယိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်ဆင်းတောင်းလာတွေကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအခြေစင်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင်ဖီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့ဒီပလန်နဲ့ထင်တိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်ကVOA app တို့မှာတော့ပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကျပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ကြီးအားလုံးချွန်းလန်းချမ်းမြေကြပါစေရှင်
။ဘုံကြီးလေးရေနာတာတော့ပေါ်ဟုတ်တာပြောလိုက်ကြောင်းကို။ဆက်တဲ့ရေဒီဝါရဲနဲ့
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းတွေတဲကတုတ္တပတ်စင်ကဏ္ဍကိုတင်ပြပေးမှာပါ။ကမ္ဘာကပ်ဆိုးရောဂါ COVID-19 ကြောင့်အခုဆိုရင်လူသားတွေရဲ့အသက်ပေါင်း၄သန်းကျော်ဆုံးရှုံးခဲ့ရပြီဖြစ်တဲ့အကြောင်းနိုင်စင်သတင်းတွေမှာကြားမြင်နေကြရတာပါ။ဒီကပ်ရောဂါစုကြီးကိုကာကွယ်တပ်ဖြတ်နိုင်ဖို့အတွက်လည်းကာကွယ်ဆေးတွေထုတ်လုပ်ပြီးထိုးနှံနေကြရပြီဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးရရှိမှုကကမ္ဘာပေါ်မှာညှိနှိုင်းမှုမရှိတဲ့အကြောင်းဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာပါဒီသတင်းတွေတဲ့ကာကွယ်ဆေးထုတ်လုပ်နေတဲ့အကြောင်းတွေနဲ့ဆေးညီညီမျှမျှမရတဲ့အကြောင်းအချက်အလက်တွေကိုမညူညူလွင်ကဒီသတင်းပတ်မှာပြောပြပေးထားပါတယ်ရှင
်ကမ္ဘာနေရာဒေသအနှံ့နီးပါCOVID-19 ရောဂါကူးစက်မှုပေါင်းကအခုဆိုရင်တန်ပေါင်း190ကျော်လာပါပြီ။တချို့နိုင်ငံမှာဆိုအသွင်ပြောင်းဗိုင်းရပ်စ်ပိုးတံကိုလည်းအလူးလဲရင်ဆိုင်နေကြရတာပါ။ဒီလိုအခြေအနေမှာနိုင်ငံတွေရဲ့စီးရဲချမ်းသာကွဲပြားမှုပေါ်မူတည်ပြီးလူသားတွေရဲ့ကာကွယ်ဆေးရရှိမှုကလည်းမျှတမှုမရှိဘူးလို့သုတေသီတွေပညာရှင်တွေရဲ့သုံးသပ်ဝေဖန်ပြောဆိုမှုတွေလည်းအများကြီးရှိခဲ့ပါတယ်။စည်ရတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးပေးဖို့လူရန်နာတွေရှိပေမဲ့လည်းတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကာကွယ်ဆေးရရှိမှုကအများကြီးကွာဟာနေတယ်လို့လည်းပြောဆိုကြပါတယ်။ချမ်းသာကြွယ်ဝပြီးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတွေဟာကာကွယ်ဆေးတွေကိုဝယ်ယူတူလောင်ထားကြတာပါ။ကမ္ဘာနိုင်ငံတချို့ရဲ့ကာကွယ်ဆေးအများဆုံးတိတ်ဆိတ်တူလောင်ထားတဲ့စည်ရင်းစရာတွေကိုသူတို့နိုင်ငံမှာရှိတဲ့လူဦးရေနဲ့တိုင်းခွာကြည့်မယ်ဆိုရင်ကနေဒါနိုင်ငံရဲ့ကာကွယ်ဆေးအရန်တူလောင်ထားမှုကနိုင်ငံသားတဦးအတွက်ဆေး 10.5 အစရှိပါတယ်။လူတဦးအတွက်ဆေး10လုံးခွဲအရန်ရှိနေတယ်ဆိုတဲ့သဘောပါပဲ။ကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်အများဆုံးဆေးအရန်ရှိနေတဲ့နိုင်ငံဖြစ်တာပါ။ UK ကတော့လူတဦးအတွက်ဆေး8ဆကျော်ရှိနေပါတယ်။ဥရောပသမဂ္ဂတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့လူတဦးအတွက်9ဆနီးပါးရှိပါတယ်။
Kusemu Amyaso a ye dreshige American Pian Sugaro, Lut Udre, Lisa Jo Nasa Niva, Siri Shinidama, Brazigaro, Nasajo Shibare, Asian Nanganuremaro, Philippine Nangan Ye, Gagwesi Yashimuga, Amyaso Kippi, Lutiago, the Sakwe Niva Shinidama, Dedadre, Seto Lamu Amyaso Shire Nangama. Dilu Nangan Rene, Sierra Nangan Rie, Gagwese, Yashimugo, Nanshin Jime, Suye, Siri Liru Nangama, Gagwesega, Nangan Lu Uye, Alunye, Tayaga no Me Shini Badi. The Kabalo Taintane, Ludari, Alun Gagwese, Yashinamoga, Natown, the set Dongune, Nele by Lauti, Sanya Nane, Lukinya Shimiga, Dongtai Javare. COVID 19 yoga kusamugu kabaka yoga apie WHO ka jinya lai piye nao kusamu re kahondu kabaka niya na nyema lare tche ne maare siwa sanya dikpan jinya shinwe ka le kakwe siri gu juza tulu la ke chara akusto ye kabaka ma ati imapyu kakwe si acche leya kaset tongdan tunai mu dwe tulu tabi pipahe kakwe si tunai mu dwe amyasong tulu de nangan haro diyo nangan ma အကျဉ်းကြီးတရား40တန်းကျော်ထိုးနိုင်မဲ့ဆေးအည်အတွက်ကိုထုတ်လုပ်ထားပါတယ်။အမေရိကန်ပြည်အောင်စုကတော့အကျဉ်းကြီးတရား30အထိထိုးနိုင်မှုထုတ်လုပ်ပြီးဒုတိယအများဆုံးမှာဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကတော့အကျဉ်းကြီးတန်း80%သာထိုးနိုင်မှုထုတ်လုပ်ထားပါတယ်။အိန္ဒိယကတော့အကျဉ်းကြီး40နှစ်တန်းကျော်နဲ့ယူကေက
ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုမေဆီမရုပ်မြင်သံကြားလိုက်မှာလဲကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ခန့်နေ့၈နိုင်50အထိ55မိနစ်စာထုတ်လွှင့်ပေးနေတာပါ။ဗီအိုအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ TVB မှာလဲနေ့စဉ်ပုံမှန်ကြည့်ရှုနိုင်တာဖြစ်ပါတယ်။အခုကတော့ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်နေ့အဆုံးသတ်တဲ့ခင်တရင်ချင်းချုပ်ကိုကုညာဝဲအောင်ကပြောပြပေးပါမယ်ရှင်။
ဒေသခံPDF တွေကြာဆူလိုင်း20ငါတနင်္ဂနွေနေ့ညအထိတိုက်ပွဲဖြစ်ပွားခဲ့ပြီးလုံခြုံရေးအရအမြင်မဖော်လို့တဲ့ဒေသခံအမျိုးသမီးတူဦးကပြည်တွေကိုပြောပါတယ်။အဲ့ဒီဒေသမှာအင်ဂျင် 50 ကျော်ရှိပြီးရွာသားတရ90ကျော်ထွက်ပြေးတင်းလျှောက်နေရပါတယ်။ဒီတော့တွင်ရင်းမပင်ခရိုင်စနင်းကြီးမြို့မှာနေစဉ်ဆိုလိုဆက်အာနာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရှိနေပြီးစစ်ကောင်စီတပ်ကစာတင်ကြောင်းမှာကွာရန်တီးဝင်နေတဲ့လူ၅ဦးကိုဖမ်းဆီးသွားပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ် 19ကတီးပြူလိုက်ပါတယ်။အဲ့ဒီဆေးပြားဟာသူ့နဲ့အာနိသင်တူပြီးနိုင်ငံသားကသွင်းလာတဲ့အခြားဆေးပြားတွေတဲ့စာရင်ဈေးထက်ဝက်လောက်တက်တာတယ်လို့ဆိုပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် 19 ကူးစက်မှုနဲ့သေဆုံးမှုပြန်ပြီးတိုးလာတယ်လို့ဒီအာဏာပိုင်တွေကပြောကြပြီးတနင်္ဂနွေနေ့မှာကိုဗစ်ကြောင့်
220
အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီးထိုက်ပါ
This program has come to